မေရိကန်နိုင်ငံသားရေးဝန်ကြီးဌာနဒီမိုကရေစီလူ့ခွင့်ရေးနဲ့အလုံထမားရေးရာဗျူဟာကျင်းပတဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာ၃ရက်ကြာညီလာခံမှာတော့မြန်မာနိုင်ငံကဘာသာရေးလွတ်လပ်ခွင့်အခြေအနေကိုလည်းကြဲကြဲပြန့်ပြန့်ဆွေးနွေးခဲ့ကြသလိုရိုဟင်ဂျာပဋိပက္ခဖြေရှင်းရေးမှာအမေရိကန်ဘက်ကဦးဆောင်ပြီးဆောင်ရွက်ဖို့ကိုလည်းရိုဟင်ဂျာအရေးလှုပ်ရှားသူတွေကတိုက်တွန်းကြပါတယ်။ရိုဟင်ဂျာရေးဖြေရှင်းဖို့ကြိုးစားနေတဲ့မြန်မာအစိုးရကိုနိုင်ငံတကာဘက်ကဖြစ်တင်ဝေဖန်မှုထက်အားပေးဆောင်ရွက်ဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကကျင်းပတဲ့ဘာသာရေးလွတ်လပ်ခွင့်ညီလာခံမှာတိုက်တွန်းခဲ့ကြတာပါ။မတ်တနီထိုက်စူးစီးတင်ပြထားပါတယ်ရှင်။
အမေရိကန်နိုင်ငံသားဝန်ကြီးဌာနဒီမိုကရေစီလွတ်ခွင့်ရေးနဲ့အလုံသမားရေးရာဘျူရိုကကျင်းပတဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာ၃ရက်ကြာညီလာခံမှာတော့မြန်မာနိုင်ငံကဘာသာရေးလွတ်လပ်ခွင့်အခြေအနေကိုလည်းကြေကြေပြန့်ပြန့်ဆွေးနွေးခဲ့ပါတယ်။ဒီကနေ့ညီလာခံနောက်ဆုံးနေမှာတော့အမေရိကန်ဒုတိယသမ္မတမိုက်ပန်စ်ကလည်းအမေရိကန်နိုင်ငံသားရေးဟူဝါဒမှာနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ရဲ့အခန်းကဏ္ဍနဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အရေးကြီးပုံကိုအလေးထားပြီးတော့ပြောဆိုသွားပါတယ်။အမေရိကန်နိုင်ငံသားဌာနကကျင်းပတဲ့ဘာသာရေးလွတ်လပ်ခွင့်ညီလာခံမှာရိုဟင်ဂျာအရေးကြီးကြီးပြန့်ပြန့်ဆွေးနွေးနိုင်ခဲ့တာဟာဆိုရင်ရိုဟင်ဂျာပြည်ပခန့်ဖြေရှင်းရေးမှာအမေရိကန်ဘက်ကပို့ပြီးတော့စိတ်ဝင်တစားဆောင်ရွက်လာမယ့်အလားအလာကောင်းဖြစ်တယ်လို့ရိုဟင်ဂျာအရေးလှုပ်ရှားသူဒေါက်တာဝက်ကဦးရင်ကပြောပါတယ်
။ဒီအစိုးရက Travel Administration ကနိုင်ငံရေးဝန်ကြီးတွေပို့ပြီးတော့စိတ်ဝင်စားလာတယ်လေ။ပေါ်ကြတော့အလုပ်လုပ်ခွင့်ရတဲ့ဟိုဟိုရဲ့ကိစ္စပြဿနာရှိပေါ်တော့ပေါ်ကြ energy ပေါ်ကြ effort လုပ်မယ်ဆိုတာအကိုသူတို့ပြတာအဲ့ဒါရလာကချင်တာအဲ့လိုတွေ့ပါလေ
ဘင်္ဂလားဒေ့ရှ်ကထွက်ပြေးကြရတဲ့တိတ်နေချီတဲ့ရိုဟင်ဂျာတွေဌာနီပြန်နိုင်ရေးသူတို့ကိုအကာအကွယ်ပေးရေးနိုင်ငံသားဖြစ်ခွင့်စတာတွေကိုလည်းအခုဘာသာရေးလွတ်လပ်ခွင့်ဆိုင်ရာညီလာခံမှာဆွေးနွေးခဲ့တယ်လို့အမေရိကန်ပြည်ထောင်စုဘက်ကပါဝင်ဆောင်ရွက်ပေးစီလိုတဲ့ကိစ္စတွေကိုလည်းအစိုးပြုတင်ပြခဲ့တယ်ဆိုဒေါက်တာဝက်ခဦးရင်းကပြောပါတယ
်ကျွန်တော်ကအမေရိကန်ဆိုအကိုဒီအခုဒီအစီအဝေးအမလဲတခြားနေ့တွေမှာလဲတခြားချန်နေမှာလဲကျွန်တော်အဲ့လိုအပြာအမေရိကန်ဆိုအကဦးဆောင်ပြီးတော့လူဟန်ကြချင်းတွေကိုလူဟန်ကြပြဿနာကိုရှင်းပွက်တွက်မြန်မာဆိုအနဲ့ engage လုပ်ပြီးတော့ပြသမှာ AECC ရှိနိုင်အောင်ကအကောင့်ဆုံးလေးလမ်းပါဆိုပြီးတော့ကျွန်တော်ကမြန်မာတက်သွင်းပ
ါပြီးခဲ့တဲ့နှစ်အောက်ဂုတ်လရခိုင်မြောက်ပိုင်းတတိပခါချောင်းဘင်္ဂလားဒေ့ရှ်ဘက်ကိုရိုဟင်ဂျာတိမ့်နေချီထွက်ပြေးရတဲ့ကိစ္စကိုကန့်တွယ်နေရတဲ့မြန်မာဆွေရပေါ်ဖိအားပေးဝေဖန်တာထက်ပိုပြီးတော့ထောက်ပံ့အားပေးချဖို့ကိုလည်းအမေရိကန်ဆွေရကိုရိုဟင်ဂျာအရေးလှုပ်ရှားသူတွေကတိုက်တွန်းခဲ့ကြပါတယ်ဒေါက်တာဝက်ကဦးရင်ကအခုလိုပြောပါတယ
်မြန်မာနိုင်ငံမှာရှိတဲ့နိုင်ငံရေးအချက်နဲ့ This is not a Myanmar နိုင်ငံမှာ true democracy မလားသိပါဘူးအဲ့ဒါကလည်းအရေးကြီးပါတယ်အဲ့ဒါလည်းကျွန်တော်တို့အမေရိကန်ဆိုရနဲ့တခြား international community ကျွန်တော်တို့အမြဲဆိုနေပါတယ်တော်အောင်ဆောင်စုကြီးကိုကျွန်တော်တို့ support လုပ်တာအရေးကြီးတယ်သူ့ကိုတိုက်ခိုက်တာက criticize လုပ်တာထက်သူ့အခုလုံးနေတာထက်ပိုပြီးလုံးနိုင်သူကိုအင်တာနက်ဆက်သမီးတွေက support load နိုင်အောင်ကျွန်တော်ကြိုးစားပါတယ်အမေရိကန်ဆိုရလို့ကျွန်တော်ဆက်ကပြောပါတယ
်။တိုင်းနဲ့ချီတဲ့ရိုဟင်ဂျာတွေလုံခြုံမှုရှိရှိဆန္ဒအလျောက်ဌာနပြန်နိုင်ရေးအတွက်မြန်မာဆွေရဘက်ကဆောင်ရွက်ဖို့ကိုလည်းကုလသမဂ္ဂနောက်နိုင်ငံတကာအတိုင်းအဝိုင်းကတိုက်တွန်းနေတာဖြစ်ပါတယ်။မြန်မာဆွေရဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်တင်မခံပြီးမယ်လို့လည်းမြန်မာနိုင်ငံဘက်ကထွက်ပြေးရသူအလုံးကိုပြန်ခေါ်မယ်လို့နိုင်ငံတကာကကြေညာထားသလိုဒုက္ခသည်တွေဌာနပြန်ရေးအတွက်လည်းအသင့်ဖြစ်နေပြီလို့ပြောဆိုထားပါတယ်ရှင်